တောင်ကနေနားယူသွားတဲ့သမရဦးထင်ကျော်ဟာရုပ်သေးဂုံတူးဆောင်သမရလို့သတ်မှတ်မှုတွေရှိပေမဲ့လည်းသမရကြီးဟာသမရယာဒူးဆိုတဲ့အချိန်ဝါနဲ့ထိုက်တဲ့သူဆိုတာကိုတော့အများကလက်ခံခဲ့ကြပါသေးတယ်။သမရဦးထင်ကျော်နှစ်နှစ်တာကာလအတွင်းတာဝန်ယူဆောင်ရွက်ခဲ့တဲ့အပေါ်နိုင်ငံရေးနဲ့လွှာပေါင်းဆောင်ကတုံ့သက်ထင်မြင်ချက်တွေကိုတော့မဲမဲကာကဆုံးဆဲမေးမြန်းပြီးသတင်းပေးပို့ထားပါသေး
ကနွေစာရေးဆရာကြီးမင်းတူဝင်းရဲ့တာတူဖြစ်တဲ့သမရကြီးဦးထင်ကျော်ဟာစာပေလောကမှာဒလက်ဘန်းဆိုတဲ့အမည်နဲ့စာရေးသားခဲ့သူတဦးပါ။စီးပွားရေး၊
ပတ်ဆောင်ထူးကျွန်သူလို့နာမည်ရခဲ့ပေမဲ့နိုင်ငံတော်သမရတာဝန်ထမ်းဆောင်ခဲ့တဲ့နှစ်နှစ်တာကာလမှာတော့ဒီလိုထူးကျွန်သူရဲ့အားထုတ်ကြိုးပမ်းလှုပ်ဆောင်နိုင်ခဲ့မှုတွေကိုပြည်သူတွေကခံစားခွင့်မရခဲ့ဘူးလို့သမရကြီးရဲ့နှစ်နှစ်တာလှုပ်ဆောင်ချက်တွေအပေါ်တုံ့သက်မှုတွေရှိခဲ့ပါတယ်။ရခိုင်မျိုးသားပါတီကအထွေထွေအတွင်ရေးမှုဦးထွန်းအောင်ကျော်ကတော့သမရကြီးဟာစိတ်တော်ရာဖြူ
ုတွေပညာတော်မှုတွေကိုကျွန်တော်တို့ယုံမှတ်တယ်မရှိဘူးအရင်တုန်းကကျွန်တော်တို့သမဏဦးဆက်ရှိတိုက်တို့သမဏမောင်ဝင်းမော်လို့ရှိခဲ့တဲ့ဘာအန္တရာယ်မရှိတဲ့သမဏကြီးပေါ့ခင်ဗျာ
ဒီတော်စုစံခန့်ရင်းနဲ့ဖွံ့ဖြိုးရေးပါတီကအထွေထွေတွင်ရင်မူဒေါက်တာနန္ဒာလှမြင့်ကတော့
သမဏကြီးဦးပင်ကျော်ဟာဟိုညူတာတယ်အေဂျင့်တယ်သဘောထားပြောရတယ်ပေါ့နော်လူကောင်းတယောက်အနေနဲ့ကျွန်တော်တို့ဒီပေါ်မှာဒေသသွားတယ်တမက်တကယ်နဲ့နိုင်ငံရဲ့အကြောင်းလေးမှာတော့သူကအဓိကပုံပုံမို့အဓိကပုံပုံကတောင်းလဲဆိုကြည့်သူရဲ့သဘောတရားနှစ်နှစ်ကာလမှာတော့သူရဲ့လုံခြုံရေးမရှိလို့ပဲဒီလိုပဲပြောရမှာပါဝါရှိုင်းတဲ့ဘောမျိုးပေါ့လူကြီးကရင်ရှိတဲ့တမန်တယောက်တာဝန်ပြီးပြီးတော့မှနိုင်ငံရဲ့အချို့တာဝန်တွေခွဲဝေထမ်းဆောင်ခဲ့မယ်ဆိုရင်တော့ပို့ပြီးတော့လည်းပြည်လိမ်ညံနဲ့တိုးတက်မှုဖြစ်လာနိုင်တယ
်ရှမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဆိုင်တီဟာကျော်ကလည်းတမန်ကြီးဟာတာဝန်ယူခဲ့စဉ်ကာလအတွင်းထင်သလောက်တိုင်းပြည်အပေါ်လှုပ်ပေးနိုင်စွမ်းမရခဲ့ဘူးလို့ဆိုလိုက်ပါတယ
်တကယ်တမန်ကလှုပ်ခဲ့တဲ့ကိစ္စဆိုတော့ကျွန်တော်တို့မြင်တာတစ်ခုပဲရှိကလေးသာဒီကိစ္စလေးတစ်ခုပဲတွေ့ရပါတယ်တကယ်ထူးထူးခြားခြားဆောတော်နိုင်တာမတွေ့ရပါဘူးအရှင်းဆုံးပြောရင်တော့ရုပ်ပြသမဏအနည်းလောက်ပဲတွေ့နေရပါဖြစ်ပါတယ
်မြန်မာနိုင်ငံရေးကိုစိတ်ဝင်စားတဲ့ပြည်သူတဦးဖြစ်တဲ့ကိုသက်စင်ကတော
့သမဏကြီးကသမဏနဲ့ထိုက်တန်တဲ့လူဖြစ်ပေမဲ့သမဏနဲ့ထိုက်တန်တဲ့လုပ်ငန်းတွေတော့ဒီစရာလုတ်ပိုင်ခွင့်မရခဲ့ဘူးဆိုတော့ဒါကြောင့်အလုံးသိပါတော့သမားကဘာကြီးလုတ်ခဲ့လဲဆိုတော့ကျွန်တော်တို့ဒီအချိန်မှာဘာမှတော့ပြည်သူတွေဆင်းရဲရှာတော့မရှိပေမဲ့သမားကပြည်သူဖြစ်တဲ့သမားတယောက်ဖြစ်တယ်နှုတ်ထွက်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အလုံးကလည်းစိတ်မကောင်းဖြစ်တယ
်နိုင်ငံတော်သမားဦးထွန်းကျော်ဟာလက်ရှိအလုတ်တာဝန်ကနေအနားယူလို့ဒါကြောင့်သမားယာဒူးကနေနှုတ်ထွက်ကြောင်းဒီကနေ့မနက်ပိုင်းမှာနိုင်ငံတော်သမားရုံးကနေထုတ်ပြန်ကြေညာလိုက်တာကြောင့်မကြခင်သမားတဲ့ရွေးတော်မှာဖြစ်ပါတယ်ပြည်သူတွေကြားမှာသမားအတဲ့ဘသူဆက်ခံမလဲဆိုတာစိတ်ဝင်စားနေချိန်မှာပဲပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလက်ရှိတာဝန်ကနေနှုတ်ထွက်ကြောင်းထွက်ပေါ်လာခဲ့ပါတယ်။နိုင်ငံရေးလေးလာသူတွေကတော့ဦးဝင်းမြင့်ဟာသမရဖြစ်လာနိုင်ွယ်ရှိတယ်လို့တုံ့တက်မှုတွေရှိနေပါတယ်။ဒီလိုတုံ့တက်မှုတွေကြားမှာပြည်သူတဦးဖြစ်တဲ့ကိုသက်စင်ကတော့နောက်တက်လာမဲ့သမရနဲ့ပတ်သက်လို့သူ့မျှော်လင့်ချက်ကိုအခုလိုပြောဆိုလိုက်ပါတယ်
။မြို့နိုင်ငံရဲ့အဓိကထုတ်ထိတ်ကနိုင်ငံတော်သမရပေါ့နော်။ဆိုတော့နမောနိုင်ငံတော်သမားဆိုနိုင်ငံတော်နဲ့ပတ်သက်တဲ့အရေးအယာကြီးဆိုင်အားလုံးတမရအစီအမံခံွေးပြီးသူ့ခေါ်မယ်ပေါ့နော်အဲ့လိုလုဆောင်နိုင်တဲ့တမရမျိုးကျွန်တော်နိုင်ငံမှာဖြစ်နိုင်မယ်လို့ကျွန်တော်မထင်ဘူးအဲ့တော့မို့နိုင်ငံတကာမှာရောအာဆီယံနဲ့မှာရောအောက်ကျတော့ဖြစ်နေတဲ့နိုင်ငံနေပြီးတော့ဆွဲတင်နိုင်တဲ့အရေးချင်းရှိတဲ့တမရမျိုးကျွန်တော်လိုချင်ပါတယ
်တမရဦးထင်ကျော်ယာရုကနေအနားယူသွားတာဟာကျမ်းမာရေးမကောင်းတာကြောင့်လို့ပဲအများကယူဆထားကြပေမဲ့ဘာကြောင့်လဲဆိုတာကိုတော့တရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူးလစ်လက်နေတဲ့သမရနေရာမှာဖွဲ့စည်းပုံအရာဒုတိယသမရဖြစ်သူဦးမြင့်ဆွေကယာယီတာဝန်ယူရမှာဖြစ်ပြီးမကြခင်သမရတည်ရွေးချယ်သွားမှာဖြစ်ပါရှင်
မမေခသတင်းပေးပို့ထားတာဖြစ်ပါတယ်